ကာတာမာတင်းငင်းရီနေကချင်းပါတဲ့ကမ္ဘာဖလားနောက်ဆုံးဘူလူပွဲမှာတော့အာဂျင်တီးနားအသင်းကပြင်းထန်ကိုအနိုင်ရဘူးဆွဲသွားပါပြီ။နောက်ဆုံးအချိန်ပိုကစားပြီးချိန်ချင်းအာဂျင်တီးနားနဲ့ပြင်းထန်တို့3-0စီအသေးဖြစ်ခဲ့ပြီးတဲ့နောက်ပယ်နတီကန်ကြတာမှာအာဂျင်တီးနားကပြင်းထန်ကို4-2နဲ့အနိုင်ရတာဖြစ်ပါတယ်။ပွဲစဉ်တစ်လျှောက်လုံးမှာတော့တစ်ဖက်နဲ့တစ်ဖက်ဒုတိယံကိုရီးယားပြန်အသာစီးနဲ့ကစားခဲ့ကြပြီးကမ္ဘာဖလားဘူလူပွဲတွေထဲမှာတော့အကောင်းဆုံးပွဲစဉ်တွေတဲ့ကတစ်ခုဖြစ်ခဲ့ပါတယ်။
D'abord très triste, tous déçus comme après une défaite.
Je suis en train de me dire que 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 ပထမပိုင်းမှာအာဂျင်တီးနားဘက်ကရရှိခဲ့တဲ့ပြစ်ဒဏ်ပေါ်ကိုလီယိုနယ်မက်ဆီကကန်သွင်းပြီးပထမဂိုးရခဲ့တာပါပထမပိုင်း36မိနစ်မှာအန်ဂျယ်ဒီမာရီယာကနောက်တစ်ဂိုးထပ်သွင်းခဲ့တာကြောင့်အာဂျင်တီးနားဘက်က2ဂိုးအသာနဲ့ဦးဆောင်ခဲ့ပြီးမယ်လို့လဲဒုတိယပိုင်းပွဲစဉ်ရဲ့မိနစ်80အရောက်မှာပြင်းထန်အသင်းကရရှိခဲ့တဲ့ပြစ်ဒဏ်ပေါ်ကိုခိုင်လျန်ဘာပေးကကန်သွင်းခဲ့ပြီးတော့ပထမဂိုးပြင်းထန်အတွက်ရခဲ့ပါတယ်တမိနစ်လောက်အကြာမှာနောက်တစ်လုံးထပ်သွင်းတာကြောင့်ပွဲစဉ်အချိန်ပြည့်ချိန်မှာတော့နှစ်ဖက်တို့တည်ဖြစ်သွားပြီးအချိန်ပို15မိနစ်စီကစားခဲ့ကြရပါတယ်အချိန်ပိုပွဲစဉ်အတွင်းမှာအာဂျင်တီးနားမက်ဆီကတဂိုးထပ်သွင်းပြီးအာဂျင်တီးနားက3ဂိုးပြင်းထန်က2ဂိုးနဲ့အသာစီရနေခဲ့တာပါဒါပေမဲ့လည်းပြင်းထန်အသင်းကဘာပေးကနောက်ထပ်ပင်နတီတလုံးသွင်းခဲ့တာကြောင့်အာဂျင်တီးနားနဲ့ပြင်းထန်တို့3-0စီနဲ့တင်ရည်ပြတ်ဖြစ်သွားခဲ့ပါတယ်။အချိန်ပိုပွဲစဉ်အပြီးပင်နတီကန်းကြတာမှာတော့အာဂျင်တီးနားကိုယ်သမားအီမီလီယာဒိုမာတီနက်စ်ကပြင်းထန်ကစားသမားကင်းစလီကိုမင်ကန်းသွင်းတဲ့ပင်နတီကိုပုတ်ထုတ်ခဲ့ပြီးပြင်းထန်ကစားသမားအော်ရီလီယန်ချွာမီလီနီကန်းသွင်းတဲ့ပင်နတီကတော့ဂိုးပေါက်နဲ့လွဲချော်သွားခဲ့ပြီးနောက်မှာတော့အာဂျင်တီးနားကပယ်နတီ3ဂိုးပြင်းထန်ကပယ်နတီ2ဂိုးဖြစ်သွားပါတယ်ဒီနောက်မှာတော့အာဂျင်တီးနားကစားသမားမွန်တီယက်ကအာဂျင်တီးနားအသင်းအတွက်အနိုင်ပယ်နတီ5ဂိုးကိုကန့်သွင်းနိုင်ခဲ့တာဖြစ်ပါတယ်ဒါဆိုရင်အာဂျင်တီးနားရဲ့တတိယမြောက်ကမ္ဘာဖလားပိုဆွဲတာဖြစ်ပါတယ်1988ခုနှစ်ကအာဂျင်တီးနားတို့ပထမဆုံးအချိန်ဖြစ်ကမ္ဘာဖလားပိုဆွဲခဲ့ပြီး1986ခုနှစ်မှာဒုတိယမြောက်ကမ္ဘာဖလားကိုဆွတ်ခွနိုင်ခဲ့တာဖြစ်ပါတယ်ရှင်